မြန်မာနိုင်ငံအတွင်းလူမှုရေးနဲ့ပြည်သူအကျိုးပြုလုပ်ငန်းတွေကိုဆောင်ရွက်နေကြတဲ့လူမှုသူရဲကောင်းတွေကိုပြည်ပရောက်မြန်မာလူမှုအတိုင်းဝိုင်းကဂုဏ်ပြုချီးမြှင့်တဲ့2018ခုနှစ်အတွက်ပြည်သူ့ဂုဏ်ရည်ဆုကိုမွတ်စလင်ကုသိုလ်ဖြစ်စေုံနဲ့ဇီဝိတဒါနအတင်းကရရှိသွားပါတယ်။တခြားအဖွဲ့အစည်း၃ခုကိုလည်းပြည်သူ့ဂုဏ်ရည်အထူးဆုတွေချီးမြှင့်ခဲ့ပါတယ်။အပြည့်အစုံကိုအခမ်းအနားမှာကိုယ်တိုင်တင်ပြသွားယူခဲ့တဲ့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင်။
2018ခုနှစ်နဝမအတင်မြောက်ပြည်သူ့ကော်မတီစုပြုပွဲကိုမြို့ရောက်ပြည်နယ်အာဘာနီမြို့မှာမေလ26ရက်နေ့ကကျင်းပခဲ့တာပါ။အခမ်းအနားကိုမြို့ကမြန်မာမိသားစုတွေအပြင်အနေနဲ့အရရကအဲ့ပြည်တပ်တွေလည်းတက်ရောက်ခဲ့ကြပါတယ်။အခုနှစ်အတွက်ပြည်သူ့ကော်မတီစုကတော့ရန်ကုန်မြို့မှာကျန်းမာရေးဆောင်ရှောက်မှုတွေနှစ်ကာလရှည်ကြာစွာဆောင်ရွက်လာတဲ့မွတ်စလင်ကုသိုလ်ပစ္စည်းရုံနဲ့ဇီဝိတဒါနအသင်းကိုချီးမြှင့်လိုက်ပါတယ်
။လက်ရှိဒီရဲ့ဖွဲ့စည်းတာပေါ့။ရန်ကုန်မြို့အာဘာနီဆန်ကလာမှာရှိနေတဲ့
ဒီပါရမြန်မာမိသားစုတွေက2010ခုနှစ်မှာစတင်ရှိနေတဲ့ဒီပြည်သူ့ကွန်ရီစုဟာအခုချိန်မှာ၉နှစ်ဖြစ်လာခဲ့ပါပြီ။ပြည်သူ့ကွန်ရီစုချင်းမြှင့်ခြင်းရဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့လက်ရှိမှာဥက္ကဋ္ဌတာဝန်ယူထားတဲ့ဥက္ကုကိုလေးကရှင်းပြပါတယ်
။ပြည်သူ့ကွန်ရီစုဆိုတဲ့ဥစ္စာကိုကျွန်တော်တို့စတင်ခဲ့တဲ့ရည်ရွယ်ချက်ကတနည်းအားတတိယကအဲဒီစုတစ်ဖွဲ့လုပ်တဲ့အနေအထားမျိုးမဟုတ်ဘဲနဲ့နိုင်ငံတကာမှာရှိတဲ့ဟိုအကြောင်းအမျိုးမျိုးကြောင့်ရောက်လာကြတဲ့မြန်မာပြည်ပေါ်တိုင်းရင်းသားတွေစုပေါင်းပြီးတော့ဒီတွင်မှာကျွန်တော်တို့ရဲ့ကိုစားဟလာဒီတွင်မှာဒီကြည်သူအတွက်ကိုကျိုးဆုံးတော့အနစ်နာခံလုပ်နေကြတဲ့လူမှုတွေ့ရကောင်းတွေကိုကျွန်တော်တို့ဟိုတရားဝင်ပေါ်ထုတ်ပြီးလူသစ်ရှင်ကြားပေါ်ထုတ်ပြီးတော့ဂုဏ်ပြုကျင်တဲ့ဆန္ဒကြောင့်ကျွန်တော်တို့ဒေသအသီးသီးမှာရှိတဲ့ကျွန်တော်တို့နဲ့ရင်ပါချင်းတူတဲ့တိုင်းရင်းသားညီကိုမောင်နှမတွေအားလုံးကိုကျွန်တော်တို့ကစုစည်းကျင်တာဖြစ်ပါတယ်
။စုရေးချယ်တဲ့နေရာမှာအဓိကထားစဉ်းစားတဲ့အချက်တွေကိုတော့အခုနှစ်အာဘာနီမြို့မှာပွဲကျင်းပရေးအတွက်အဓိကတာဝန်ယူလှူဆောင်သူလည်းဖြစ်ပြည်သူ့ကော်မတီအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ကိုထွန်းတုံးကအခုလိုရှင်းပြပါတယ်
။ဒီပြည်သူ့ကော်မတီစုကိုကျွန်တော်ရွေးချယ်ရတာမှာပြည်သူ့ကော်မတီရဲ့ဒီစုကိုကျွန်တော်တို့ကအချက်လေးချက်နဲ့ကျွန်တော်တို့ကစံနှုန်းနဲ့ရွေးပါတယ်။လူစံနှုန်းလဲဆိုတော့ကျွန်တော်တို့ကမတ်ချက်ကဒီကိုကျိုးစုအနေနဲ့ဆောင်မှုဆိုတဲ့စံနှုန်းနေနောက်ပြီးဒီလုံးစံမမှန်လှူဆောင်မှုဆိုတဲ့စံနှုန်းနေတော်ပြီလုပ်ငန်းတိရောက်အောင်မြင်မှုဆိုတဲ့စံနှုန်းတွေအဲ့ဒီဒီခုနပြောတဲ့နိုင်ငံရဲ့ဒီစံပြဖြစ်မှုဆိုတဲ့ဟာဒီအချက်၄ချက်နဲ့ညီညွတ်တယ်ဆိုရှိရင်ကျွန်တော်ကဒီသူကိုယ်ရည်စုကိုကျွန်တော်ကတွေးချက်ပါတယ်ဒါကကျွန်တော်ရဲ့မူဝါဒပါပဲ
ဒီနေ့စုပွဲမှာဒေသခံတွေဒီအနေနဲ့အရရက်ကရောက်လာကြတဲ့သူတွေကအတိမုတ်အကခုနေနဲ့တက်လာတဲ့ပြည်သက်တွေမပြင်းရအောင်အခန့်ဖြောပြေခဲ့ကြပါတယ်ဒီလိုဖြောပြေတဲ့နေရာမှာလူကြီးတွေတနာမကပဲခလိနယ်တွေကလည်းပါဝင်ဖြောပြေခဲ့ကြတာပါပြည်သူ့ကော်မတီစုစတင်ချင်းနဲ့2010ခုနှစ်မှာနိုင်ငံ့ကူညီမှုအတင်းကရရှိမင်းသားကြီးဦးကျော်သူ2011ခုနှစ်မှာဒေါ်ရှု2012ခုနှစ်မှာရှမ်းပြည်နယ်မှာအခြေစိုက်တဲ့ကချင်မြစ်ချင်းအတင်းတော်ကလဖိုင်တော်မင်း2013ခုနှစ်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ပညာရေးကွန်ရက်2014ခုနှစ်အတွက်ဆရာမဒေါက်တာမြင့်အောင်2015ခုနှစ်အတွက်အမဖြူဖြူအောင်2016ခုနှစ်အတွက်ဒေါက်တာတန်းမြင့်ထွတ်2018ခုနှစ်အတွက်ခေါင်းတော်ဦးပရဟိတတင်ကြောင်းတို့အသီးသီးရရှိခဲ့ကြတာဖြစ်ပြီးအခုနှစ်မှာမွတ်စလင်ကုသိုလ်ပစ္စည်းရုံနဲ့ဇီဝိတဒါနအသင်းကိုချီးမြှင့်တာဖြစ်ပါတယ်။ပြည်သူ့ကော်မတီအဖွဲ့အနေနဲ့2012ခုနှစ်မှာအထူးစုအဖြစ်ပူးတွဲချီးမြှင့်ဖို့ဘိုးကော်မတီကဆုံးဖြတ်ပြီးနှစ်စဉ်အဖွဲ့မှရှိတဲ့ရမုံငွေပေါ်မူတည်ပြီးအဲ့ဒီစုကိုအ ਨੇ အများဆုံးဖြတ်ချီးမြှင့်ခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ပြည်သူ့ကော်မတီပွဲကိုနှစ်စဉ်မတူညီတဲ့မျိုးတွေမှာလဲလဲကျင်းပနေတာမှာအရှင်အဖြစ်လက်ခံကျင်းပလို့တဲ့သူတွေကအစိုးပြုတင်သွင်းရတာဖြစ်ပါတယ်။လာမယ့်နှစ်2019ခုနှစ်အတွက်ပြည်သူ့ကော်မတီစုချင်းမြွေအခမ်းအနားကိုအာရီဇိုနာပြည်နယ်မှာကျင်းပသွားမယ်လို့သိရပါတယ်ခင်ဗျ
။ပိုဇော်ဝင်းနိုင်ပါရှင်။